မင်္ဂလာရှိသောနေ့သစ်လေးဖြစ်ပါစေရှင်။မျော်လင့်စရာလူငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီနေ့ပြောပြပေးမယ့်အကြောင်းအရာလေးကတော့တိတ်ခါရရစရာဆိုင်းမျိုးမြင့်ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ကိုဗစ်ကာလဆိုတော့နိုင်ငံခြားကိုတင်ပို့ဖို့ခက်ခဲတဲ့အတွက်အသီးနှံတွေအတော်ဈေးပေါ်နေတယ်။အရင်တုန်းကတည့်ရသည်ဆိုရင်တကီလို50ပေးဝယ်ရတယ်။ဒါပေမဲ့အခုလိုတည့်ရသည်ရှားတဲ့အချိန်တောင်တကီလို20သာရှိပါတော့တယ်။လွန်ခဲ့တဲ့တရက်ကလည်းခရီးသွားရင်လမ်းမှာနနက်ခင်းတွေတွေ့ခဲ့တယ်။နနက်ခင်းတွေထဲမှာနနက်သီးတွေမှဲ့ဝါနေပြီးခူးမဲ့သူတွေမရှိ။ကြွေတဲ့အသီးတွေကကြွေကျနေပြီးအပင်ပေါ်မှာပုတ်နေတဲ့အသီးတွေကပုတ်လို့နေတယ်။ခြံစည်းရိုးမရှိအကွက်ကဘာမှမရှိပေမဲ့ရောင်လို့တောင်ခူးမဲ့သူလည်းမရှိခိုးမဲ့သူလည်းမရှိမတက်ကစားချင်ရင်တစ်လုံးနှလုံးလောက်ခူးယုံကလွဲပြီးဘသူမှမခူးကြပါအပင်ပေါ်မှာမှဲ့ပြီးပုတ်ကုန်လို့လေနှမျောစိတ်တွေဝင်ယုံမှတပါအခြားဘာမှမလုံးနိုင်တော့ပါခူးချင်တဲ့သူဝင်ခူးစားချင်တဲ့သူဝင်စားကွာလို့အခွင့်ပေးထားတာတော့ဘသူမှစိတ်မဝင်စားကြပါဘူးဝင်းမဲ့ချင်းရောက်ပင်မဲ့ရိတ်သိမ်းမဲ့သူမရှိတော့ပါလားလို့ဆင်ခြင်မိတယ်။ဒီကနေ့သတင်းတွေကိုကြည့်လိုက်ရင်နိုင်ရည်သတင်းတွေကသာများနေတယ်။ကတ်ယောဂါကြောင့်စစ်မှတ်တွေကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်ခိုးဆိုးလူရဲမှုတွေကြောင့်မတရားအနိုင်ကျင့်တပ်ဖြတ်ခံရမှုတွေကြောင့်ရင်တိုက်မှုတွေကြောင့်နေ့စဉ်နဲ့အမျှနိုင်ရည်တွေကိုမြင်တွေ့နေရတယ်။အရွယ်သုံးပါသောလူတွေကာလဒေသအချိန်နဲ့အမျှအဆုလိုက်ပြုံးလိုက်နေ့စဉ်နဲ့အမျှတည်ဆုံးနေကြတယ်။မတည်သင့်မဲတည်သွားရသလိုတည်ချိန်တန်းလို့တည်သွားရသူတွေလည်းရှိပါလိမ့်မယ်။ခရစ်တော်ကိုမတည်ပဲကယ်တင်ရှင်ခရစ်တော်ကိုမရလိုက်ပဲတည်သွားသူတွေရဲ့ဝိညာဉ်တွေအတွက်နှမျောစရာကောင်းလာပါတယ်။စဘာတွေဝင်းမဲ့နေပေမဲ့ရိတ်သိမ်းမဲ့သူမရှိပါလား။ရိတ်သိမ်းမဲ့သူတွေမလုံလောက်ပါလားလို့ဆင်ခြင်မိတယ်။ယေရှုသည်တရားစရက်တို့၌ဆုံးမဩဝါဒပေးလျက်နိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုဟောလျက်လူများခံရသောအနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေလျက်မြို့ရွာရှိသည်များတို့ကိုဒေသစာရေးလှည့်လည်တော်မူ၏လူအစုဝေးတို့ကိုမြင်တော်မူလျက်တနာခြင်းစိတ်ရှိတော်မူ၏အကြောင်းမူကားထိုသူတို့သည်ပင်ပန်းသည်ဖြစ်၍ထိမ့်သူမရှိဘဲပစ်ထားသောတိုးကဲ့သို့ဖြစ်ကြ၏ထိုအခါကိုရောကစဘာရိတ်စရာများစွာရှိ၏ရိတ်သောသူတို့သည်နေကြ၏ထို့ကြောင့်လှုပ်ဆောင်သောသူတို့ကိုစဘာရိတ်စေခြင်းကဆင်လွတ်တော်မူမည်အကြောင်းစဘာရှင်ကိုဆုတောင်းကြလောဟုတပည့်တော်တို့အားမိန့်တော်မူ၏ရှမတ်သဲခရစ်ဝင်အခန်းကြီး9အခန်းငယ်35မှ39ဒီကျမ်းပိုက်လေးကိုဆင်ခြင်မယ်ဆိုရင်ခရစ်တော်ရဲ့လှုပ်ဆောင်ခြင်းတွေစိတ်နေသဘောထားတွေလူသားတွေအပေါ်မှာရှိတဲ့ကိုခြင်းစာတရားတွေကိုသင်ယူမိနိုင်ပါတယ်။ယေရှုခရစ်တော်သည်ဆုံးမဩဝါဒပေးယုံသက်သက်ဧဝံဂေလိတရားဟောယုံသက်သက်မဟုတ်ခဲ့ပါဘူး။ဆုံးမဩဝါဒပေးခြင်းဧဝံဂေလိတရားကိုဟောပြောခြင်းနဲ့အတူလူသားတွေခံရတဲ့အနာရောဂါတွေကိုလည်းတတ်တာခြင်းငြိမ့်စေခြင်းအမှုကိုပြုခဲ့ပါတယ်။ဒီလူသားတွေခံစားနေရတာပင်ပန်းနေရတာကိုကြည့်ပြီးခရစ်တော်တနာတယ်မှန်ပါတယ်များစွာသောဝိညာဉ်တွေဟာတနာစရာအင်မတန်ကောင်းပါတယ်လောကမှာလည်းပင်ပန်းခက်ခဲရတယ်ရုန်းကန်ရတယ်ဝေဒနာတွေလည်းခံစားရတယ်အခုဆိုရင်ကိုဗစ်ကြောင့်အောက်ဆီဂျင်ပြတ်ပြီးလူတွေသေရတယ်ဒါအပြင်ကယ်တင်ရှင်ခရစ်တော်ကိုမသိဘဲတနေ့တနေ့တည်ဆုံးနေတဲ့ဝိညာဉ်တွေဘလောက်တနာစရာကောင်းလိမ့်မလဲကျွန်တော်တို့ကကိုယ့်ရဲ့မိဘတွေဆုံးသွားလို့မိသားစုဝင်တွေဆုံးသွားလို့ဆွေမျိုးမိတ်ဆွေတွေဆုံးသွားလို့နှမျောတန်တပူဆွေးကြပဲမယ်ယေရှုခရစ်ကတော့နေ့စဉ်နဲ့အမျှသူ့ရွေးနှုတ်ထားတဲ့လူသားတွေသူ့ကိုမသိပဲသူ့အကြောင်းကိုမကြားဘူးလိုက်ပဲသူ့ကိုလက်မခံပဲတည်သွားတဲ့သူတွေအတွက်ဘလောက်တောင်နှမျောစိတ်ပူဆွေးနေမလဲဆိုတာစဉ်းစားကြည့်မိတယ်။ကဘာကြီးကိုလက်ကွင်းတစ်ခုလိုမျက်စိနဲ့မြင်ရောင်ပြီးလူသားတွေကိုစဘာခင်းကြီးလို့မှတ်ယူလိုက်တဲ့အခါမှာတော့ခရစ်တော်ပေးတဲ့ဥပမာနဲ့ဆိုလိုချက်ကိုရှင်းရှင်းလင်းလင်းမြင်သိလာမိပါတော့တယ်။ဒီကနေ့လူသားတွေဟာရိတ်သိမ်းချိန်တန်ပြီးဖျားသခင်ရဲ့အချိန်ကိုရောက်နေပါပြီ။ဒါပေမဲ့ရိတ်သိမ်းမဲ့သူတွေနည်းနေတယ်ဒီချိန်မှာယုံကြည်သူတွေဧဝံဂေလိတရားနဲ့အတူခရစ်တော်ကဲ့သို့လူသားတွေပင်ပန်းနေတာ ကူညီမဆမဲ့သူကိမဲ့နေတာတွေကိုတနာကျင်နာတက်ဖို့လိုနေပြီ။တဖြုတ်ဖြုတ်ကြွေလွင့်နေတဲ့ဝိညာဉ်တွေကိုနှမျောပြီးမကြွေလွင့်ခင်မှာခရစ်တော်ထံပြန်ရောက်ဖို့ရိတ်သိမ်းခြင်းအမှုမှာပါဝင်ရတော့မယ်။စဘာခင်းကဧက1000-2000ရိတ်သိမ်းမဲ့သူက450ယောက်သာရှိတယ်ဆိုရင်တော့စဘာတွေကိုအချိန်မီမရိတ်သိမ်းနိုင်ရင်ပျက်စီးကုန်မယ်။စဘာရှင်ဘလောက်တောင်နဲ့နာဆုံးရှုံးမလဲတွေးကြည့်မိတယ်။စဘာရိတ်သူ450ယောက်ထဲမှာမှစေတနာမပါတဲ့သူတွေ၊တာဝန်မကျေတဲ့သူတွေ၊အလောက်ကိုမလေးစားတဲ့သူတွေထပ်ပါနေမယ်ဆိုရင်ကျန်တဲ့သူတွေပင်ပန်းပြီးအရာမထင်သလိုဖြစ်နေအောင်မယ်။ဒီတော့ခရစ်တော်ကပြောတယ်။နောက်ထပ်ကိုရိတ်သိမ်းမဲ့သူတွေဆေလွတ်ပေးဖို့ဆုတောင်းပါတဲ့။မိတ်ဆွေဒီကနေ့ကျွန်တော်တို့ဆုတောင်းရတော့မယ်။နောက်ထပ်ကူရိုက်ပေးမဲ့သူတွေကိုဖျားသခင်ဆေးလွတ်ပေးဖို့ဆုတောင်းရတော့မယ်။အခုချိန်မှာလူတွေဖျားသခင်ရဲ့မေတ္တာကိုစာငတ်နေတယ်။ဖျားသခင်ရဲ့မဆာခြင်းကိုစာငတ်နေတယ်။ကျွန်တော်တို့တွေဒီလူတွေကိုကယ်တင်ခြင်းရဖို့ထာဝရအသက်ရဖို့ရိတ်သိမ်းရတော့မယ်။သူတို့တွေရဲ့ဝိညာဉ်အသက်တာဖျားသခင်ထံပြန်ရောက်ဖို့ပေးဆက်ရတော့မယ်။တခုတော့သတိထားရမယ်။အရေးကြီးပါတယ်။ခရစ်တော်ကရှမသဲခရစ်ဝင်ခန်းကြီး7ခန်းငယ်30မှာဒီလိုပြောပြထားပါသေးတယ်။ငါပတ်၌မနေသောသူသည်ငါယံပတ်ဖြစ်၏။ငါနှင့်အတူမစုမသိမ်းသောသူသည်ကျဲဖြန့်သောသူဖြစ်၏ဆိုရဲဖာရိရှဲတွေကြမ်းတက်တွေကိုပြောတဲ့စကားလေးပါ။နောက်တစ်ရက်မှာဒီကြောင်းလေးကိုတေချာဝင်ခဲ့ပါမယ်။အခုအကျမ်းပြင်းစင်ခြင်းရမှာကနောက်ဆုံးဝိညာဉ်တွေလမ်းလွဲနေတဲ့ဝိညာဉ်တွေဖျားကိုမထီမဲမြင်ပြတဲ့ဝိညာဉ်တွေကိုအမှုတော်ဆောင်တွေကဖျားသခင်ထံပြန်ပို့ခြင်းဆိုတဲ့ရိတ်သိမ်းစုစည်းထားတာကိုမကူညီတဲ့အပြင်မပါဝင်တဲ့အပြင်အဲ့ဒီလူတွေကိုလမ်းပြန်မအောင်ဖျားနဲ့ပြန်ဝေးသွားအောင်လမ်းပြောက်တဲ့ဘဝကိုပြန်ရောက်သွားအောင်စာတန်ကလည်းနေ့တိုင်းသူ့လူနဲ့သူလုံနေတယ်ဆိုတာပါပဲခရစ်တော်နဲ့အတူရိတ်သိမ်းခြင်းမှာမပါဝင်ရင်တော့ခရစ်တော်ရဲ့ယံဘက်ပါအသင်းတော်ရဲ့ယံဘက်မဟုတ်ပါဘူးအမှုတော်ဆောင်များရဲ့ယံဘက်မဟုတ်ပါဘူးခရစ်တော်ရဲ့ယံဘက်သာဖြစ်ပါတယ်ခရစ်တော်စုသိမ်းထားတာကိုလိုက်ကျဲဖြတ်နေတဲ့အသက်တာမဖြစ်ဖို့ကျွန်တော်တို့သတိပြုတဲ့နယ်မိတ်ဆွေဒီကနေ့ကရိတ်သိမ်းရာကာလကိုအင်မတန်နီးနေပါပြီရိတ်သိမ်းစရာစဘာတွေဝင်းမဲ့နေပါပြီသင်နဲ့ကျွန်ုပ်လည်းကိုယ်တိုင်လည်းရိတ်သိမ်းခံရဖို့ပြင်ဆင်ထားရမှာဖြစ်သလိုသခင်နဲ့အတူရိတ်သိမ်းခြင်းအမှုမှာတက်အားသရွေပါဝင်ဖို့ဖြစ်ပါတယ်။ဖျားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာ။အာမင်။နားဆင်ခွန်အားယူကြသူအရောက်ချင်းစီတိုင်းပေါ်မှာဖျားသခင်ကောင်းချီးပေးပါစေ။
And the year we jamma the key in mama just she's on but I'm need to lay road of yaga the little piece in tide you did in this the key in mama never don't Jump in my loo you 바자마니젤레고로피야가도리트핀센차데용지진네세더키예나마네바도노